ပြီးခဲ့တဲ့နှစ်ဒီဇင်ဘာလဆန်းပိုင်းကဖမ်းဆီးခံခဲ့ရတဲ့ကချင်နှစ်ချင်းအသင်းတော် KBC ဥက္ကဋ္ဌဟောင်းတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုပထမဆုံးအကြိမ်ရုပ်ထုတ်စစ်ဆေးပါတယ်။သူ့ကိုမတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွန်တင်နဲ့တက်မတော်ကြီးညိုပြပြအောင်လှုပ်ဆောင်မှု905ကကြီးနဲ့တရားရုံးတင်ဆွဲဆိုထားတယ်လို့သိရပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမဆုမွန်ပြပြပေးပါမယ်ရှင်။
ပြီးခဲ့တဲ့နှစ်2022ခုနှစ်ဒီဇင်ဘာလ5ရက်မနက်9နာရီခန့်တုန်းကထိုင်းနိုင်ငံကိုဆေးသွာကူဖို့မန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်လာတဲ့ဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့ထောင်တွင်းမှာပဲရုံးထုတ်ခဲ့ပြီးတော့ပုံမှန်နှစ်ခုနဲ့ဆွဲဆိုထားတယ်လို့မိသားစုနဲ့နှီးဆက်သူတူက VOA ကိုပြောပြပါတယ်
။ဒီနေ့ကတော့ဟိုတော့ထောင်ထဲမှာပဲ။ထောင်ထဲမှာရုံးထုတ်တဲ့တရားစီရင်ရေးနဲ့တွေ့တယ်၊ရှေ့နေတွေနဲ့တွေ့တယ်အော်ဒီနေ့တော့မဖြစ်တဲ့လို့ရမန်ကြီးရဟပါ။နောက်73ရက်နေ့မှာတို့ကအမှုစဖြစ်နေကြတယ်။ဒီနေ့တို့ပြောတာကတော့စက်ကွန်ပြင်းနဲ့905တာကြည့်တယ်မမှုပေါ့နော်။ဒီနေ့ပြေလို့ရပဲနဲ့ရောက်လည်းမသိဘူး။ဒါကမသိဘူး။အဲတစ်ခါတည်းဆက်မလာတော့ကခုနဲ့ခုဆက်မလာတော့မပြောတတ်ဘူး
။ကချင်လူထုကြားမှာဩဇာတိတ်ကမကြီးမားတဲ့ဒေါက်တာကလမ်ဆမ်ဆွန်ကိုမြစ်ကြီးနားထောင်မှာချုပ်နှောင်ထားတာဖြစ်ပါတယ်။မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအရာရှိတဦးကတရားလိုပြုလုပ်ပြီးတော့ဒီဇင်ဘာလ28ရက်နေ့ကမြစ်ကြီးနားရဲစခန်းမှာပုံမှန်စက်ခွန်တင်တဲ့ကနဦးအမှုဖွင့်ခဲ့ပါတယ်။ဖမ်းဆီးခံရပြီးတဲ့နောက်မှာတော့ဒေါက်တာကလမ်ဆမ်ဆွန်ကိုတရားစွဲဆိုဖို့ပြင်ဆင်နေပြီလို့ကချင်ပြည်နယ်အာဏာပိုင်တွေက KBC တာဝန်ရှိတဲ့သူတွေကိုခေါ်ပြောခဲ့ပေမဲ့အခုလိုမျိုးတရားရုံးတင်ပြီးတော့တရားစွဲဆိုလိုက်တဲ့ဆိုတာကိုတော့မိသားစုတွေကိုရော KBC ကိုပါတရားဝင်အကြောင်းကြားတာမရှိခဲ့ပါဘူးဒီကနေ့ရုံးချိန်မှာလည်းမိသားစုဝင်တွေနဲ့တွေ့ခွင့်မရခဲ့ဘူးလို့နှီးဆက်သူကပြောပြပါတယ
်ဒီမိသားစုတွေနဲ့တော့တွေ့လို့မရဘူးအဝေးရနေတော့တွေ့ရတဲ့ပုံပေါ်တော့သူတို့ချက်သွားဆက်လာအောင်တော့တွေ့ရလောလောဆယ်ကဘာမှတော့မပြောနိုင်ဘူးခင်ဗျာသူတို့ချက်လာမှတော့မသိဘူးကျွန်တော်ရုံးချိန်တစ်ခါမှမဖြစ်သေးတော့ကျွန်တော်လည်းမပြောနိုင်ဘူးအသာမပြောနိုင်ဘူ
းဒေါက်တာကလမ်ဆမ်ဆွန်ဟာ KIA ဌာနချုပ်ရှိရာလိုင်ဇာကိုတွားရောက်ပြီးတော့KIA ထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာကြောင့်ဖမ်းဆီးအရေးယူခံရတာလို့နှီးဆက်သူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကို VOA ကမေးမြန်းပေမဲ့ပြန်လည်ဖြေဆိုတာမရှိပါဘူး။ KBC ဘက်ကတော့ဆရာတော်လွတ်မြောက်ရေးအတွက်ကော်မတီတရက်ကိုဖွဲ့စည်းထားပြီးတဲ့နောက်ဆရာတော်နဲ့တွေ့ဆုံခွင့်ရရေးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဘက်ကိုစာပို့ထားပေမဲ့အခုအချိန်အထိအကြောင်းပြန်တာမရှိခဲ့ဘူးလို့ KBC တာဝန်ရှိသူတဦးကပြောပါတယ်။တိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ဟာ KBC ရဲ့အထွေထွေအတွင်းရေးမှူးချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်ဖြစ်နေလဲခန့်အပ်ခံထားရပါတယ်။လူနည်းစုတိုင်းရင်းသားတွေပေါ်မှာမြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုတွေနဲ့ပတ်သက်ပြီး2019ခုနှစ်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအမေရိကန်ပြည်ထောင်စုကအင်ဗျူရောမှာကိုယ်တိုင်တွားရောက်ပြီးတော့တင်ပြခဲ့သူလည်းဖြစ်ပါတယ်။အဲ့ဒီအတွက်လေအဲ့ဒီအချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့ပူးပြီးတော့နောက်ပိုင်းမှာတော့အမှုကိုပြန်ပြီးတော့ရုပ်သိမ်းပေးခဲ့ပါတယ်။ပြီးခဲ့တဲ့2022ခုနှစ်ကဒီဇင်ဘာလဇန်မှာဒေါက်တာကလမ်ဆန်ဆောင်ထပ်မံဖမ်းဆီးခံရပြီးတော့သူ့ကိုပြန်လွှတ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရသူ Ned Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ရှင်။